စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာပြီးခဲ့တဲ့မေလကစစ်ကောင်စီတပ်ရဲ့စီးရဲလှုပ်ရှားမှုတွေကြောင့်ခြေရွာအတော်များများကထောင်နဲ့ချီတဲ့ဒေသကနေအိုးအိမ်ဆွန့်ခွာပေးလို့ရကိုထွက်ပြေးကြရပါတယ်စစ်ကောင်စီတပ်တွေရွာထဲဝင်ပြီးနောက်နေအိမ်မိရှုရာခံရတယ်လို့ပြည်သူ့ကော်မတီအဖွဲ့တွေနဲ့တိုက်ပွဲဖြစ်လာတာပါတိုက်ပွဲတည်ငြိမ်စရာပြုလာတဲ့လက်ရှိအချိန်မှာတချို့ဒေသကနေနေအိမ်ပြန်လာနိုင်ပေမဲ့တချို့ဒေသကနေကတော့တောတောင်တွေထဲမှာအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေကြရသေးဖြစ်ပါတယ်ကလေးမျိုးနဲ့တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ
ပြီးခဲ့တဲ့မေလတွေကကလေးမျိုးနဲ့တောင်ပိုင်းချေးရွာတွေဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းနဲ့ဝင်ရောက်လာခဲ့ပြီးချေးရွာတွေကနေအိမ်တွေမိရှုဖျက်ဆီးခံခဲ့ရတယ်လူဒေသခံတွေကပြောပါရတယ်။အဲဒီနောက်ပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့နှစ်ဖက်ထိတွေ့တိုက်ပွဲတွေဖြစ်လာခဲ့ပြီးတော့ရေရှင်ချေးရွာ၊အရှိစီချေးရွာ၊ရှားဖို့ချေးရွာစတဲ့ပတ်ဝန်းကျင်ရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ပြီးခဲ့တဲ့တလားလောက်ကဆလို့တိုက်ပွဲတွေတည်ငြိမ်စပြုလာလို့တချို့ဒေသခံတွေနေအိမ်ကိုပြန်လာခဲ့ကြပါတယ်။ဒါပေမဲ့ရွာလုံးချွတ်မိချွတ်ခံရတဲ့ရေရှင်ချေးရွာနဲ့အရှိစီချေးရွာဒေသခံတချို့ကတော့ပြန်စရာနေအိမ်မရှိတော့ဘဲတောတောင်တွေထဲမှာခိုလုံနေကြရဆဲဖြစ်တယ်လို့ဒေသခံတအူကအခုလိုပြောပါတယ်
။ဒီဆရာတော့ဘယ်မှပြန်လို့မရဘူး။သူတို့ရွာလည်းဘာမှမပြန်တော့ဘူးဆိုတော့အရှိစီကတော့၃ပုံ၄ပုံလောက်ကပြန်လာကြပြီ။ပြန်လာပြီးမှဒီကြီးရွာထဲနေတဲ့မှာအတီးတွေဆောက်ပေးကြတယ်ရှိတဲ့အလေးနဲ့လည်း။နောက်ပြီးမှစားလိုက်တာလည်းအဲ့လိုမျိုးပဲပြန်နေထောက်ပံ့ပေးကြတာအဲ့လိုနေကြတယ်ဆိုတော့စီစီပြန်လာပြီ၊ရှားဖို့ပြန်လာပြီ၊တင်သားပြန်လာပြီ။
မိဘထံတင်ဒေသခံတွေနေထိုင်စားသောက်ရေးအတွက်ဘေးဝင်းကျင်ကရွာအချင်းချင်းဝိုင်းဝန်းကူညီထားကြပါတယ်။ရွာသူရွာသားတွေနေအိမ်ပြန်လာနိုင်ပေမဲ့အခုချိန်ထိစိတ်ချလက်ချရတဲ့အခြေအနေတော့မရှိသေးပါဘူး။ဆေးဘေးဒုက္ခသည်တွေနဲ့မိဘတင်ဒေသခံတွေအတွက်အလှရှင်တွေလည်းတိတ်မရှိကြပါဘူး။ဆေးဝါးနဲ့ရိတ်ခါအကူအညီတွေလည်းလိုအပ်နေကြတယ်လို့ပြောပါတယ်။
ခုကမိုးရင်ကာလဆိုတော့တိဝခက်ခဲရှိရဲဆိုတော့ဒါပေမဲ့ဒီစားနပ်ရေးကာလခက်ခဲရှိရဲဆိုတာဒီဦးစစ်နယ်ရွာတွေကတော့မြရဆိုတော့ဒီပြန်ခဲ့တဲ့ရွာတွေနေမှာမြပြီးမှပြရတာမျိုးတွေအဲ့လိုမျိုးပဲစားတော့နေကြတာလုံးလုံးဆရာတော့ပြရနေအများကြီးဟိုမျိုးကူညီထောက်ပံ့ရမျိုးတော့တိတ်မရရသေးဘူးပြဒီဘက်မှာတော့အချင်းချင်းကူညီဒါပဲရှိတယ်။နောက်ဘက်မှာလည်းတိတ်ချရတဲ့အချင်းတော့မရှိဘူးကဘာလို့လဲဆိုတော့ဒီသတိရွာတွေလည်းကတ်တယ်နောက်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေရဆိုတော့အိမ်ဒီမားတွေကလည်းဒီအထုတ်ကောင်းမဖြစ်အောင်ပေါ့ဗျာဒီကြောပေါ်ဆိုရင်ကိုတော့ကိုအိမ်ပြန်နေဆိုလည်းဒီခုကဒီတိမ်မဲထားရတယ်ဘယ်ချိန်ပြီးရမလဲဆိုတာမသိဘူးဆိုတော့လွတ်လွတ်လပ်လပ်တော့နေလို့မရဘူ
းရေရှင်ချေးရွာကရွာသားတို့ကဒေသခံတွေလက်ရှိတိမ်းချောင်နေကြရတဲ့တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်နေကြရတာဖြစ်တယ်လို့ပြောပါတယ်အကူအညီတွေသိမရတာကြောင့်စားစရာတွေကတောတောင်တွေမှာရှိတာတွေကိုရှာစားနေကြရပါတယ်
ဒီကဲတစ်ခေါက်ကရွာဘက်ကိုစစ်ကြောင်းထိုးတော့ကြရင်တရွာလုံးကိုအဲ့လိုဟိုစစ်တပ်ကမိရှို့သွားဆိုလေအဲတရွာလုံးအိမ်ကြီးရှိတော့အဲ့ဆိုတော့တော်ထဲမှာပဲနေကြတာတရွာလုံးကလူတွေကရွာထဲမပြန်ကြအောင်မတရွာလုံးရှို့ခံရမှာအဲ့ပြီးတော့ရွာထဲမှာအိမ်ကြီးရှိတော့တော်တိုင်းရွာသားတွေကအဲ့တော်ထဲမှာပဲတရားထိုးပြီးနေကြတာမှာတော်ထဲမှာအခုလိုချင်ဆိုရင်လည်းဒီလိုမှုတွေပေါ့လေညစ်ပြီးအဲ့လိုတွေပဲချင်မအောင်လို့အဲ့တာပဲရှိရမယ်လေလက်စားနေတာ
ရှေးရှင်ကျေးရွာဟာအင်ဂျင်400ဝန်းကျင်လောက်ရှိပါတယ်ပြီးခဲ့တဲ့မေလပထမပတ်လောက်မှာစစ်ကောင်စီတပ်တွေရွာထဲဝင်လာပြီးတော့နေအိမ်တွေအလုံးမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုအချိန်မှာတိုက်ပွဲတွေတည်ငြိမ်နေပေမဲ့ဒေသခံတွေပြန်စရာနေအိမ်မရှိတော့ဘဲတောတောင်ထဲမှာအခက်အခဲပေါင်းစုံနဲ့ဆက်လက်ရင်ဆိုင်နေကြရပါတယ်ရွာသားတွေထိခိုက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်ထွက်ပြေးတိမ်းချောင်နေတဲ့စစ်ဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေငြိမ်သွားပေမဲ့တောတောင်တွေထဲမှာသူတို့ဆက်လက်ရပ်တည်နိုင်ဖို့အခက်အခဲမျိုးစုံဆက်ပြီးရင်ဆိုင်နေကြရတယ်လို့ပြောပါရရှင်